မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူပောင်လောကမှာအဆိုးဝါးဆုံးအခြေအနေကိုထင်ဟပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးဆိုင်ရာတတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကပြောဆိုလိုက်တာပါ။တနိုင်ငံချင်းစီရဲ့မြမအပေါ်ဖိအားပေးတာတွေကထိရောက်မှုမရှိပဲအခြေအနေအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန်ပေါင်းဖွဲ့ဖိအားပေးဖို့လိုအပ်နေပြီလို့ VOA ကပြောပါတယ်။လုံခြုံရေးကောင်စီမှယူကရိန်းအရေးဗီဒီယိုကြောင့်အလုံးမဖြစ်တဲ့အတွက်ညွန်ပေါင်းဖွဲ့ပြီးကုလအထွေထွေညီလာခံကနေရပ်ပိုင်းအတွင်အရေးယူနိုင်ခဲ့တဲ့တာရကမျိုးနဲ့မြမပြည်သူတွေကိုကူညီတင်ပါပြီလို့ Tom Andrews က VOA ရဲ့ကုလသမဂ္ဂ Margaret Bashir နဲ့တီးတန့်တွေ့ဆုံမေးမြန်းမှုမှာရှင်းပြခဲ့ပါတယ်။ကိုဝင်းမင်းကအောက်နှုတ်တင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နီယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမနေ့ကပဲလုပ်တဲ့89ကြိမ်မြောက်ကုလအထွေထွေညီလာခံ UNGA ရဲ့လူခွင့်ရင်းနဲ့ဆိုင်တဲ့တတိယကော်မတီအစည်းအဝေးမှာမစ္စတာအန်ဒရူးကမြမလူခွင့်ရင်းအစီအခံစာတင်သွင်းခဲ့ပြီးသတင်းစာရှင်းလင်းပွဲဆက်လုပ်ကာနောက် VOA Studio မှာတီးတန့်အင်တာဗျူးပေးခဲ့ပါတယ်ဒီတစ်ခေါက်တင်ပြခဲ့တဲ့မြမလူခွင့်ရင်းနောက်ဆုံးအခြေအနေကိုမေးရမှာAmerican Lutter Mahon ne phit de Andrews ga
the humanitarian situation the human rights situation by any measure condition
မနက်ငယ်ကလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်အခြေအနေတွေကဘလို့ပဲတိုင်းတိုင်းစတိုးချီကိုစိုးဝါးပြတ်သုံးလာနေပါတယ်ထောင်နှန်းတွေချီတဲ့ပြည်သူတွေဆက်ဖြတ်ခံနေရပါတယ်ထောင်ပေါင်းချီဖက်စီထင်းထင်းခံထားရပါတယ်ဒီထက်ကလေးတွေလည်းအများကြီးကိုပါနေတာပါဒီကလေးအရွယ်တွေအပါအဝင်လူတွေညှဉ်းပန်းနှိပ်စက်ခံနေရပါတယ်ဒီစစ်အုပ်စုရဲ့ရက်စက်မှုတွေကအတော်မတန်နိုင်အောင်ကိုဖြစ်နေတာပါလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကပဲစစ်အုပ်စုအနေနဲ့ဂီတဖြော်ပြပွဲတစ်ခုကိုလေကြောင်းကနေပြစ်ခတ်ဖို့အမိန့်ပေးခဲ့ပါတယ်တိထားရသမျှအနည်းဆုံး60တည်ကြည်ခဲ့ပါတယ်နောက်ထပ်လည်းထိခိုက်တည်ဆုံးစည်းင်းဆက်လာနေပါတယ်အခုလိုမြန်မာနိုင်ငံမှာအတိဒုက္ခဆက်ရောက်မှုကြီးတွေရက်စက်မှုအပြည့်နဲ့တုံ့လောက်ချောက်ချားစရာတွေကစတိုးချီကိုပိုဆိုးဆိုးလာနေပါတယ်ကျွန်တော်ကုလသမဂ္ဂကိုပန်ကြားကျင်တာကဒီကက်ဆိုက်မှုကြီးအပေါ်နိုင်ငံတကာတုံ့ပြန်မှုပုံစံတွေမပြောင်းတော့ဘူးဆိုရင်ရှေ့ဆက်အခြေအနေကစိုးတက်ကိုစိုးလာမှာပါအ
ဲ့ဒီတော့နိုင်ငံတကာတုံ့ပြန်မှုပုံစံဘယ်လိုပြောင်းဖို့ကုလသမဂ္ဂမှာတင်ပြခဲ့ပါလဲလို့ဆက်မရမှာMain ji ne ga auditor ma haul le phit de andrews ga
well first of all there has to be a strategy you mentioned sanctions well some countries have some
အထမဆုံးကတော့မဟာဗျူဟာရှိဖို့လိုနေတာပါတချို့နိုင်ငံတွေကတချို့ပိတ်ဆို့မှုတွေလုပ်ထားပါတယ်တချို့ကတော့နောက်တစ်မျိုးလုပ်တယ်တချို့လည်းတတ်တတ်မှတ်မှတ်လက်နဲ့ပိတ်ဆို့မှုလုပ်ပါတယ်ဒါပေမဲ့ဒါတွေကိုချိတ်ဆက်နှိမ့်နိုင်လောက်တာမျိုးမရှိပါဘူးမဟာဗျူဟာမရှိပါဘူးအာယုံရှိစိတ်လုံနိုင်တာမျိုးမရှိပါဘူးအဲ့ဒီတော့ရလက်တွေကဒီအင်အားတွေကိုစုစည်းရယူနိုင်တဲ့အနေအထားမျိုးမရှိပါဘူးကုလသမဂ္ဂလွန်ကြိုရေးကောင်စီမှအရေးမြူနိုင်ရပါတယ်ဗီဒီယိုရှိတာသိထားပါတယ်ဒါပေမဲ့နိုင်ငံတကာညွန်ပေါင်းတစ်ခုဖွဲ့ပြီးစစ်အုပ်စုရဲ့ဘလို့အားနည်းတာတွေအပေါ်ဘလို့ဖိအားမျိုးတွေပေးရင်ထိရောက်မယ်ဆိုတာကုလမှာနိုင်ငံတွေချိတ်ဆက်ပေါင်းဆက်လှုပ်ဆောင်ပြီးအတိအကျပြစ်မှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေလက်နက်ပိတ်ဆို့မှုတွေဝင်ငွေပိတ်ဆို့မှုတွေစတဲ့စစ်အုပ်စုလူတွေတတ်ဖို့အတုံးချနိုင်တာတွေအားလုံးကိုပိတ်ဆို့ပြစ်မှတ်ရမှာပါဒါမှပဲအပြောင်းလဲတွေအတွက်မရှိမဖြစ်လိုအပ်နေတဲ့နိုင်ငံတကာရဲ့စူးစီးညီညွတ်တဲ့ဘိုင်းဒူတွန်းအားကြီးမျိုးရလာမှာပါ
အခုလိုနိုင်ငံတကာညွန်ပေါင်းဖြစ်လာဖို့ဥဆောင်နိုင်တဲ့အမေရိကန်နဲ့အနောက်နိုင်ငံတွေမျိုးကိုတီးတန့်ပြောခဲ့တာရှိပါလားလို့အများနဲ့သတင်းစာရှင်းလင်းပွဲမှာအေဂျာစီးရသတင်းတောက်ကမေးရမှာတော့အန်ဒရူးကပြောခဲ့ပြီးဖြစ်ပေမဲ့ဖြစ်မလာသေးဘူးဆက်တွန်းနေပါတယ်လို့ဆိုပါတယ်။ဒါအပြင်ဒီအများနဲ့သတင်းစာရှင်းလင်းပွဲမှာပဲနောက်သတင်းတောက်သူကအရင်ရှိခဲ့တဲ့ Friends of Myanmar မြမမိတ်ဆွေများအဖွဲ့လုပ်ငန်းစဉ်ဆက်သုံးလို့အထောက်အကူဖြစ်နိုင်လားလို့မေးရမှာအန်ဒရူးကကောင်းတဲ့အကြံပါသုံးလို့ရနေတယ်လို့ပြန်ပြောခဲ့ပါတယ်။အဲဒီတော့အခုလိုနိုင်ငံတကာညွန်ပေါင်းအဖွဲ့ကနေလက်တွေ့လှုပ်လာနေတာကို VOA ကဆက်မီယာမှာလဲ Andrews ကယူကရိန်းရေကုလလုံခြုံရေးကောင်စီမှာဗီဒီယိုကြောင့်ရှေ့ဆက်တူးလို့မရနိုင်ချိန်မှာအခု UNG ကုလထရီညီလာခံကိုပြောင်းပြီးဒီယူကရိန်းဆိုင်ရာညွန်ပေါင်းအဖွဲ့ဂျိုးပန်းမှုနဲ့၄ရက်အတွင်းထိရောက်တဲ့ရုရှားအပေါ်ပိတ်ဆို့မှုဂျိုင်းတူတွန်းအားကိုလုံနိုင်ခဲ့တဲ့ဒီတာရကကိုမြန်မာအတွက်သုံးဖို့သူတိုက်တွန်းနေတယ်လို့လည်းဆိုပါတယ်။နောက်ရောကုလထွေထွေညီလာခံတတိယကော်မတီမှာအရေးကြီးတဲ့အကြံပြုခဲ့တာရှိပါသေးလားလို့မေးရမှာအန်ဒရူးစ်ကဆက်ပြီးမြမအရေးမကူညီနိုင်တော့ဒုက္ခပေးမိတာမျိုးမဖြစ်စေဖို့အကြံပြုခဲ့တယ်လို့အခုလိုဆိုပါတယ
် And there are countries that either intentionally or unintentionally could be ်
မြန်မာရေးပေါ်ကူညီရမရောက်ပဲဒုက္ခပေးတာမျိုးကိုတည်ရနဲ့ဒါမှမဟုတ်မတိလိုက်ပဲလုပ်မိတဲ့နိုင်ငံတွေရှိပါတယ်ဥပမာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆိုရင်စစ်တပ်ကခေါ်တဲ့ရွေးကောက်ပွဲဆိုတာကိုသွားကူညီပေးဖို့ကန့်ကန့်ခဲ့ပါတယ်ဒီရွေးကောက်ပွဲကစစ်အုပ်စုရဲ့တရားဝင်မှုရဖို့အလိမ်ညာလှုပ်ဆက်ပါတကယ်တမ်းရွေးကောက်ပွဲတစ်ခုဖြစ်ဖို့ကအတိုက်ခံတွေကိုဖန်ဆီးနှိပ်စက်တက်ဖြတ်ပြီးတော့လုပ်လို့မရပါဘူးစေအုပ်စုကိုဝေဖန်တာနဲ့ဥပဒေချိုးဖောက်တယ်ဆိုရင်ရွေးကောက်ပွဲလုပ်တာလို့သတ်မှတ်လို့ကိုမရပါဘူးအခုစစ်ကောင်စီလုပ်နေတာကလက်မခံနိုင်စရာဒေါသဖြစ်စရာပါဒါကြောင့်နိုင်ငံတကာအစိုးရတွေအနေနဲ့စေအုပ်စုကိုဘလို့အကူအညီတွေပေးပြီးဖြစ်ဖြစ်အခုလိုမှားယွင်းမှုကြီးမျိုးကနေတရားဝင်မှုသွားပေးမိတာမျိုးမဖြစ်စေဖို့အရေးကြီးနေပါတယ်အဓိကတိစားတင်တာကမြန်မာနိုင်ငံတွေကအခြေအနေတွေပိုပိုဆိုးလာနေချိန်မှာနိုင်ငံတကာကမြန်မာအပေါ်လှုပ်ဆောင်တာတွေမပြောင်းနိုင်ရင်တော့ဆက်ပြီးတော့တစတစနဲ့ပိုဆိုးလာဖို့ပဲရှိပါတယ်
ဒီလိုဒုက္ခထပ်မပေးမိစေဖို့တဲမှာမလေးရှားကနေမကြာခင်ကမြန်မာစစ်တပ်ကထပ်ပြေးလာသူတွေလည်းပါတယ်ဒုက္ခတွေပြန်ပို့တဲ့အစီအစဉ်ကိုထည့်ပြောခဲ့တယ်လို့လည်းဆိုပါတယ်မြန်မာအိန္ဒိယတွေအနေနဲ့လည်းဘင်္ဂလားဒေ့ရှ်ကမွတ်စလင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မျိုးဝိုင်းကူညီပေးချဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့အန်ဒရူးကဆက်ပြောခဲ့ပါတယ်။အခုလို Mr. Andrew ကုလရဲ့တတိယကော်မတီမှာမြန်မာလူခွင့်ရေးဆိုင်ရာတင်ပြချက်ကိုမြန်မာစစ်ကောင်စီဘက်ကတုံ့ပြန်ဖို့မေးခဲ့ပေမဲ့အကြောင်းပြန်လာတော့မရှိခဲ့ပါဘူး။ဒါပေမဲ့အရင်ကုလသမဂ္ဂမှာထံခဲ့တဲ့မြန်မာသံမဟောင်းအဆက်ဆက်ကတော့ဒီသတင်းအချက်လက်တွေကမှားယွင်းတဲ့အချက်လက်တွေကိုကိုးကားပြီးစွပ်စွဲတာသာဖြစ်တယ်လို့ပြောလို့ရှိပါတယ်။ဒါပေမဲ့ဒီတစ်ခါမှာမြန်မာကိုကိုစားပြုတဲ့သံမကြီးဦးကျော်မိုးထွန်းကတော့အခုချက်လက်တွေကလုံးဝမှန်ကန်တယ်လို့ပြောခဲ့ပါတယ်။တစ်ချိန်တည်းမှာမစ္စတာအန်ဒရူးစ်နဲ့မြန်မာတိုက်ခိုက်တပ်ဖွဲ့တွေရဲ့လူခွင့်ချုပ်ဖောက်မှုတွေကိုစိုးရိမ်စရာတွေ့ထားပါလားလို့မေးရမှာတချို့ချက်လက်တွေကကောက်ယူဖို့ခက်ပေမဲ့သူတို့ကလည်းဥပဒေမဲ့တပ်ဖြတ်မှုတွေမလုပ်ဖို့တိုက်တွန်းထားတယ်။ NUG မြို့သားညီညီရေးအစိုးရနဲ့လည်းအမြဲတွေ့လေရှိတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့ဝင်ခွင့်မရသေးဘူးလို့အန်ဒရူးစ်ကပြောခဲ့ပါတယ်။ဒါအပြင်အာဆီယံမှာမြန်မာရေပူတိုးလုပ်ဖို့ကိုလည်းမလေးရှားနိုင်ငံသားဝင်ကြီးနဲ့မကြာခင်လာပိုင်းတွင်းကပဲသွားဆွေးနွေးကြတာမှာအားရစရာတွေရှိခဲ့တယ်လို့လည်းအန်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ